ဒီမြန်မာနိုင်ငံနဲ့ဖိလစ်ပိုင်ပေါ့နိုင်ငံရေးနောက်ခံတမိုင်းကြောင်းဒီနှစ်ခုကိုအရင်ဆုံးနှိုင်းရှင်ပြီးတော့သုံးသပ်ပေးပါ
တူရာလည်းရှိရယ်ကွာရာလည်းရှိပါတယ်အဓိကအပြင်နှစ်နိုင်ငံလုံးဟာဥရောပတိုက်သားတွေရဲ့ကိုလိုနီဖြစ်ခဲ့ကြတယ်ဒါပေမဲ့ဖိလစ်ပိုင်နိုင်ငံဟာစပိန်ရဲ့ကိုလိုနီဖြစ်နှစ်ပေါင်း300နေခဲ့ရတယ်မြန်မာနိုင်ငံကတော့ British Colony ဖြစ်နှစ်100လောက်နေခဲ့ရတယ်။အဲ့ဒီနှစ်ပေါင်း300အတွင်းမှာဖိလစ်ပိုင်နိုင်ငံဟာအတော်လေးပြောင်းလဲသွားပါတယ်။သူတို့တနိုင်ငံလုံးဟာကက်သလစ်ဘာသာဝင်တွေဖြစ်သွားကြတယ်။ဘာသာရေးဟာသိအရေးပါတဲ့အခက်အခဲတခုဖြစ်လာတယ်။နောက်ပြီးတော့ Spain အုပ်ချုပ်တဲ့နှစ်ပေါင်း300လောက်အုပ်ချုပ်ပြီးတဲ့နောက်မှာ18ရာစုပြီးပြီးတော့19ရာစုဘက်ကိုယွန်းလာတဲ့ကလေးကဒီအနောက်နိုင်ငံတွေမှာထွန်းကားလာတဲ့ Liberal အယူဆတို့ဒါနောက်ပြီးတော့မျိုးသားရေးအစီအတို့ရယူခဲ့ပါတယ်သူတို့နောက်ပြီးတော့ဒီစပိန်တွေရဲ့စီးပွားရေးဘာညာနဲ့လှုပ်ရင်းနဲ့ဖိလစ်ပိုင်နိုင်ငံမှာလူလက်တန်းစားအတော်လေးစတင်ပြီးတော့ထွန်းလာခဲ့ပြောပါလိမ့်မယ်မြန်မာနိုင်ငံမှာတော့အဲ့လိုမဖြစ်ခဲ့ပါဘူးအင်္ဂလိပ်လက်ထက်မှာမြန်မာနိုင်ငံမှာအဓိကကြီးပွားခဲ့တဲ့ဆိုတဲ့နိုင်ငံသားတွေပေါ့လေဟိုဘက်ကတင်သွင်းလာတဲ့လူတွေသာအဓိကဖြစ်ပါတယ်ဆိုတော့အတော်လေးကွာပါတယ်လူလက်တန်းစားဖုံဖြူမှုလည်းပဲအဲ့လိုမရှိခဲ့ပါဘူးနောက်ပြီးဘာသာရေးအဖြစ်လည်းမပြောင်းလဲခဲ့ပါဘူးမြန်မာပြည်ရအစင်သာပဲရှိလာခဲ့ပါတယ်ဆိုတော့တူရာချင်းကတော့အဲ့လိုပဲပေါ့လေသူတို့ကတော့စပိန်ကိုတခါတော်လှန်တယ်နောက်ပြီးတော့စပိန်နဲ့အမေရိကန်စစ်ပွဲဖြစ်ပြီးတော့ဖိလစ်ပိုင်ဟာအမေရိကန်လက်ထက်ကိုရောက်သွားပြန်တယ်အမေရိကန်တခါဆက်တော်လှန်တယ်နောက်ဒုတိယကမ္ဘာစစ်ရောက်လာတော့အမေရိကန်နဲ့ပေါင်းပြီးတော့ဂျပန်ကိုတော်လှန်တယ်စသဖြင့်စဉ်စဉ်သူတို့မှမြန်မာနိုင်ငံမှာလည်းအင်္ဂလိပ်ကိုတော်လှန်တယ်ဂျပန်တော်လှန်တယ်ဘာညာစသဖြင့်တော့သူတို့အကြံပြင်းနှိုင်းချင်တော့အဲ့လိုတူရာရောမတူတာရောတွေ့ရမှာဖြစ်ပါတယ်
ဆိုရင်မြန်မာစစ်တပ်နဲ့ဖိလစ်ပိုင်စစ်တပ်ပေါ့ဘယ်လိုကွာခြားချက်တွေရှိပါလဲဒီအုပ်ချုပ်ရေးဘိုင်းမှာစစ်တပ်အနေနဲ့ဘယ်လောက်အတိုင်းအတာထိဝင်ပြီးတော့ဆက်ဖက်တာရှိပါသလဲ
စစ်တပ်ချင်းကတော့ပေါ့စုံနိုင်ငံဒါကတော့မြန်မာနိုင်ငံရဲ့စစ်တပ်ကဒုတိယကမ္ဘာစစ်ပြီးရဲဘော်သုံးကြိမ်ကစပြီးတော့ဒီအခြေတည်တယ်ဆိုတော့ဂျပန်စီကအဲ့ဒီတော့ဂျပန်ဟာလည်းပဲအခုတော့ဒီမိုကရက်တစ်ဂျပန်မဟုတ်ပါဘူးဖက်ဆစ်ဂျပန်စီကတည်တည်လာတဲ့စစ်တပ်ဖြစ်ပါတယ်အင်္ဂလိပ်ကလလရေးပေးကန်ဒီမှာဂန္ဒီစာချုပ်ရသူတို့ train ဗိုလ်ချုပ်တွေနောက်ပြီးကရင်မျိုးသားဗိုလ်ချုပ်တွေဘာညာအများကြီးထားခဲ့ပြင်မဲ့လည်းပဲနောက်ပိုင်းမှာဂျပန်လေ့ကျင့်မှုနဲ့အချိန်တက်လာတဲ့ဗိုလ်ချုပ်နေဝင်ကသူ့လူတွေဟိုလူတွေကိုဖယ်ပြီးတော့သူ့လူတွေနဲ့အစားထုတ်လာတာတွေ့ရပါတယ်ဖိလစ်ပိုင်စစ်တပ်ကတော့အမေရိကန်ကိုတော်လှန်နေတော့မှာပေါ့လေအမေရိကန်ကိုစပိန်လောက်ကအမေရိကန်လောက်ကိုပြောင်းပြီးတော့အမေရိကန်ကိုတော်လှန်နေတော့မှာအမေရိကန်နဲ့အပေးယူလုပ်ပြီးတော့သူတို့ကို Commonwealth ကိုခေါ်တော့သူတို့အမေရိကန်ရဲ့ဒဏ္ဍာရီနိုင်ငံတစ်ခုဖြစ်နေသူပြောထားပြီးတော့စစ်တပ်ကိုလည်းသူတို့အများကြီးလေ့ကျင့်ပေးပါတယ် American train တွေအများကြီးဖြစ်လာတယ်။နောက်ဂျပန်ထူးကျော်လာတဲ့အခါဂျပန်ကိုထူးကန်တွန်းလှန်ရတဲ့အခါမှာ American ဗိုလ်ချုပ်တွေကို၌ကဗိုလ်ချုပ်ကြီးဒီ Pacific ဒေသရဲ့စစ်တင်တဲ့ဗိုလ်ချုပ် Douglas MacArthur ကိုတိုင်းအဲ့မှာကြီးကဲပြီးတော့သူကခေါင်းဆောင်ပြီးတော့လေ့ကျင့်ပေးခဲ့တယ်။ပထမအချိန်အနည်းငယ်နေမှာသူတို့က American train ကိုအများကြီးရလို့ပြောမှာပါသူတို့ဒါမြန်မာစစ်တပ်နဲ့ဖိလစ်ပိုင်စစ်တပ်နဲ့အဓိကအဖြစ်အလို့ကွာတာတွေ့ရပါတယ
်။ဒါဆိုရင်ဒီနေရာမှာပေါ့အရင်ဒီသမရဟောင်းမာကိုစ်လက်ထက်အာနာရှင်စနစ်နဲ့မြန်မာနိုင်ငံမှာတချင်ရဦးနေဝင်းအာနာရှင်စနစ်ဒီပေါ်မှာဘယ်လိုနှိုင်းရှင်နိုင်ပါလဲဆရာ
။ဘုရားစစ်တပ်ချင်းကွာတဲ့ဆိုတာထဲမှာအဲ့ဒါလည်းပဲအဓိကအကြောင်းတစ်ချက်ဖြစ်ပါတယ်။ဖိလစ်ပိုင်မှာမာကိုစ်ကစစ်ဘုချုပ်မဟုတ်ပါဘူး။သူကအရသာရွေးကောက်ခံပြီးတော့သမရစစ်တပ်နှစ်ကြိမ်ရရှိတယ်တတိယအကြိမ်မှာသူကဆက်ပြီးနေကျင်တဲ့အတွက်ကြောင့်သူကစေုပ်ထူရေးကျင်ရတယ်ဆိုတော့လုပ်ပြတယ်။ဒါပေမဲ့ဆိုတော့စစ်တပ်ဟာဘာပဲပြောပြောသူ့ရဲ့လက်အောက်ကဖြစ်ပါတယ်။အရသာကောင်းဆောင်ရဲ့လက်အောက်မှာဖြစ်တယ်။ဆိုတော့မြန်မာနိုင်ငံမှာကျတော့68ကစပြီးတော့ဗိုလ်ချုပ်နေဝင်ကအာဏာသိမ်းလိုက်တော့သူ့အပေါ်မှာဘယ်သူမှမရှိဘူးသူပဲရှင်ပြန်လုတော့တာပဲအကုန်လုံးတိုင်းပြည်ရဲ့အာဏာသုံးရအကုန်သူ့လက်ထက်မှာရောက်တာပဲသူခိုင်းလို့ဖြစ်တာပါပဲ။အုပ်ချုပ်ရေးစီမံခန့်ခွဲရေးတရားစီရင်ရေးဥပဒေအကုန်သူ့ပဇာကထွက်တာအာဏာဖြစ်သွားတယ်။ဆိုတော့နောက်ခေကုံလို့သူ့ကိုဖြုတ်လိုက်တဲ့အခါမှာတက်လာတဲ့လူကလည်းထူရီးလောက်ပဲဟိုတို့နေဝင်နေရမှာအစားထိုးပြီးတော့သူတို့လည်းအဲ့လိုအနာချုပ်ခံကြတာအခုထိပါပဲမြန်မာနိုင်ငံကဒီသံတရားမပြတ်သေးပါဘူးစစ်တပ်ရဲ့သံတရားအဲ့ဒါကြောင့်လည်းပြတ်တာဖြစ်တာပေါ့ဖိလစ်ပိုင်စစ်တပ်ရဲ့အထူးကြဆုံးနဲ့သမိုင်းတွင်ရမဲ့လူရတစ်ခုကတော့1946မှာဖြစ်တဲ့ People's Power Revolution ပြည်သူအနာတော်လှန်ရေးမှာပြည်သူဘက်ကိုကူးကြောင်းခဲ့တာပဲဖြစ်ပါတယ်ဘုဒ္ဓတီဖီဒရာမော့စ်နဲ့အဲဒီမှာကကွေးကြီးအမ်ရီလေးတို့ပြည်သူတော်လှန်ရေးဘက်ကိုပူးပြောင်းပြီးတော့အနာရှင်သမရမာကုစ်နဲ့သူရဲ့ညာလေယုံဘုဒ္ဓတီဖေဗီယန်ဗာရိုကိုဆန့်ကျင်ခဲ့ပါတယ်။
ဒါဖိလစ်ပိုင်စစ်တပ်ရဲ့အထူးကြဆုံးတဲ့တမိုင်းမှာတွင်နေတဲ့လူရပ်ပါပဲအဲဒါကြောင့်လည်းအဲဒီဖိလစ်ပိုင်ရဲ့ People's for Tolerance ဆိုတာဟာလူထုအနာတော်လိုင်းရတကဘာလုံးမှာဒီမိုကရေစီတောင်းဆိုတဲ့လှုပ်ရှားမှုတွေတကဘာလုံးကလာလူဖိနှိပ်ခံနေရတဲ့ပြည်သူတွေဒီမိုကရေစီလူကျင်တဲ့လူတွေအတွက်အထူးအတန်းစရာလည်းဖြစ်ခဲ့ပါတယ်မြန်မာနိုင်ငံစစ်တပ်မှာတော့အဲ့လိုမျိုးမကြုံခဲ့ရပါဘူးမကြုံခဲ့သေးဘူးပေါ့လေဆိုတော့စစ်တပ်ထဲမှာအုတ်ခြေကစပြီးတော့ professional စစ်တပ်ပေါ့ပြည်သူကိုအလုပ်ကျွေးပြုမယ်ပြည်သူဘက်ကမမမမယက်တည်မယ်ဆိုတဲ့အစီအတရာကဖိလစ်ပိုင်စစ်တပ်မှာရှိတယ်လို့ပြောမှာဖြစ်ပါတယ
်ဒါဆိုရင်ဒီနေရာမှာလူမျိုးရေးဘာသာရေးကွဲပြားမှုတွေနဲ့ပတ်သက်ပြီးတော့ကင်တွယ်တဲ့နေရာမှာရောဘလို့ကွဲပြားမှုတွေရှိပါလဲ
အဲ့လိုကင်တွယ်တဲ့နေရာမှာအဲ့လူမျိုးရေးဘာသာရေးကွဲပြားမှုကဖိလစ်ပိုင်မှာအဓိကကတော့မိုရိုတောင်ပိုင်းကမင်နနာဘက်ကမွတ်စလင်တွေရဲ့ခွဲထွက်ရေးခွဲဘက်ကမလေးကျွန်းစီဘက်ကကျွန်းစီဘက်လူတွေနဲ့ဆက်နယ်ရယ်ဆိုပြီးတော့ပြောကြတယ်ပေါ့လေအဲ့ဒီမွတ်စလင်တွေပြဿနာရှိပါတယ်အဓိကပြဿနာကအဲ့ဒါပဲဆိုတော့မြန်မာနိုင်ငံမှာကတော့အခုမှနောက်ပိုင်းမှာပေါ်လာတဲ့အဲ့ဒီရိုဟင်ဂျာပြဿနာတဲ့အရင်ကတော့တိုင်းရင်းသားလွတ်လိုက်ရပြီခင်ဗျာတိုင်းရင်းသားတွေရဲ့မတူကွဲပြားမှုနဲ့သူတို့အခွင့်အရေးတိုက်ပွဲဝင်လာတဲ့ပုံများတော့မြန်မာနိုင်ငံရဲ့လူမျိုးရေးဒီပက္ခပုံပြီး complex ဖြစ်တဲ့ပုံမျိုးဆုပ်ထွေးပါတယ်ဖိလစ်ပိုင်ကိစ္စလောက်မရှင်းပါဘူးဆိုတော့ဖိလစ်ပိုင်မှာကျတော့အဲ့ဒါကိုမိုရိုနဲ့သူတို့အပေးရလို့ပြီးတော့နှိမ့်တိုင်းလိုက်ပြေလဲလိုက်မကြာခဏဖြစ်တယ်ကိုယ်ပိုင်အုပ်ချုပ်ခွင့်ပေးတယ်ပေးတဲ့ဟာကိုတချို့ကလက်ခံတယ်တချို့ကလက်မခံဘဲနဲ့ဆက်တိုက်တယ်နောက်တော့သဘောတူညီရတယ်အဲ့ဒါမျိုးတွေမကြာခဏတော့ဖြစ်နေတယ်မြန်မာပြည်မှာကျတော့အဲ့လိုသဘောတူညီမှုရရှိရဲ့အခြေအနေဟာအင်တာမနယ်ပါပါတယ်။သို့တော်လည်းပဲတခုရှိတာကတော့ဖိလစ်ပိုင်ရဲ့လူမျိုးရေးဘာသာရေးပဋိပက္ခစီပို့ပြီးတော့ဘာဖြစ်လဲ deadliest ပို့ပြီးတော့အစီအပြောင်းနဲ့သိကြံတမ်းမှုဖြစ်တယ်အဲ့မှာအဲ့မှာဖြစ်လိုက်ရင်တော့အများကြီးပဲတခါလဲသိတယ်မြန်မာနိုင်ငံမှာကတော့ထိတ်တိုက်တိုက်ပွဲဆိုတာကအဲ့လိုဂျုံကိုတိုက်ကြတော့ပျောက်ကြားတိုက်နေစစ်ပွဲနဲ့တိုက်ကြတာလို့ရှိပါတယ်ဆိုတော့စစ်တပ်ချင်းလည်းကွာပါတယ်အဲ့မှာတမဒဒုတတိယဆက်မှလည်းကွာပါတယ်သူကဘာသာရေးလူမျိုးရေးကွဲပြားမှုကိုတိုင်တွယ်ဖို့လည်းကြာပါတယ်အမှန်အ
ဲ့ဒါဆိုရင်တစ်ဆက်တည်းပဲပြောမယ်ဆိုရင်ဒီအခုလက်ရှိဟိုတမရမာကိုစူနီယာရဲ့အရှိပေါ့နော်ဒီတမရဟိုရိုဒရီဂိုဒူတာဒီလက်ထက်မှာရောသူ့ရဲ့လူရက်တွေကိုရောဘယ်လိုပြောနိုင်မှာလဲ
သူ့ရဲ့လက်ထက်မှာမြန်မာနိုင်ငံသူ့ကိုဒူတာဒီကိုဒီဒီကနိုင်ငံရေးသိပ္ပံပြင်ဆင်တယ်က populist politicians ဆိုတဲ့အမှန်သူကတော့ဒီမိုကရေစီရတဲ့လူကြိုက်များတဲ့စကားတွေကိုပြောပြီးတော့လူလူသိရကြိုက်စကားတွေပြောပြီးတော့လူများစုထောက်ခံမှုရအောင်ယူခဲ့တဲ့လူလို့ဆိုပါတယ်ဆိုတော့သူတို့နိုင်ငံမှာဒီမွေးဆွဲပြဿနာသိပြီးထွက်လာတဲ့အခါမှာဒီအောင်တွေကတော့လုံးဝချမ်းသာပြီးအပြတ်ချမယ်ဆိုတာအဲ့ဒီကိစ္စနှိမ့်နေတဲ့နေရာမှာလူခွင့်ရေးချိုးဖောက်တယ်ကျူးလွန်တယ်လို့သူပြောဆိုဝေဖန်မှုတွေအများကြီးခံရပါတယ်သူရဲ့လက်ထက်မှာပေါ့လေအဲ့ဒါကြောင့်ဒီမိုကရေစီ grading အဆင့်တန်းမှာနိုင်ငံတကာရဲ့သတ်မှတ်ချက်နိုင်ငံတကာဆို EIU ဆိုတာ Economist Intelligence Unit အဲ့ဒီဟာသတ်မှတ်ချက်မှာကမ္ဘာနိုင်ငံ169နိုင်ငံရှိရတဲ့ဒူတာဒေးလက်ထက်မှာသူတို့အဆင့်ဟာ52ဒီကအောက်နာထိကျသွားခဲ့ပါတယ်သူတို့ဆိုတော့ဒူတာဒေးလက်ထက်မှာတော်တော်လေးအခြေအနေဆိုးခဲ့တယ်လို့ပြန်ပြောမှာဖြစ်ပါတယ
်အဲ့ဒါဆိုရင်အခုလက်ရှိဖိလစ်ပိုင်ရဲ့ဒီမိုကရေစီအဆင့်တန်းဟာ
အခုလက်ရှိမှာတော့နည်းနည်းပြန်တက်လာတယ်အဲ့ဒီ list ကိုကျွန်တော်ကြည့်တော့အခုခေါင်းဆောင်52ကနေ54နေရာကိုပြန်တက်လာတယ်လို့ပြောပါတယ်54နေရာမှာပြန်တက်လာပြီမဲ့လေသူတို့ရဲ့ဒီမိုကရေစီကိုသူတို့သတ်မှတ်ကြတာကလားminimal democracy democracy ra ရွေးကောက်ပွဲကျင်းပပုံတစ်ခုရဲကိုကြည့်ပြီးတော့ပြောလို့မရဘူး multi party ရှိရဟုတ်တယ်ဒါပေမဲ့လူတွေရဲ့ participation အဲ့ဒီပုံမှာဘယ်လောက်ရှိတယ်လဲလူတွေကိုဒီ democracy ကြောင့်ဘယ်လောက်ထိအကျိုးပြုနိုင်လဲအဲ့ဒါတွေသိအရေးကြီးပါတခြားအဲ့လိုတက်တဲ့သူတို့ဟောဆန်သတ်မှတ်တဲ့ criteria တွေအများကြီးရှိတယ်အဲ့ဒီအချိန်မှာ Philippines ကတော့သိပြီးတော့အဲ့လိုပြစ်မိတဲ့နိုင်ငံတစ်ခုတော့မဟုတ်ဘူးနောက်ပြီးတော့သူတို့မှလူမျိုးရေးအဲဒီလိုနိုင်ငံရေးပဋိပက္ခတွေကမကြခဏဖြစ်နေတော့စီးပွားရေးဖုံဖြုံမှုကိုအထောက်အဟန့်တားသိဖြစ်စေမြန်မာနိုင်ငံမှာထုံနေကောင်းပါပဲမြန်မာနိုင်ငံမှာလည်းစီးပွားရေးဖုံဖြုံဖို့ဒီမိုကရေစီနဲ့ဖွင့်ပြီးရလုခဲ့တက်ပြီးတော့ပဋိပက္ခတွေဖြစ်လာတော့အခုလုံးပြန်ကျသွားတယ်ဆိုတော့ဖိလစ်ပိုင်မှာလည်းမကြခဏကြုံရပါတယ်ဒါပေမဲ့မြန်မာပြည်တော့မစူးဘူးသူတို့ကတော့
လက်ရှိမြန်မာနိုင်ငံရဲ့အခုအနေအထားပေါ့နော်အခုအခြေအနေတွေနဲ့ဖိလစ်ပိုင်ရဲ့ရည်တည်ချက်ဒီပေါ်မှာလည်းပြောပြပေးပါအောင်ဆရာ
ဖိလစ်ပိုင်ကလည်းကမ္ဘာကဒီမိုကရေစီနိုင်ငံတွေပြောသလိုပဲမြန်မာနိုင်ငံမှာလူရဲစဲကြံ့ကြုတ်တဲ့လူရက်တွေကိုသူတို့ချုပ်ချတယ်အနာသိန်းတွေကိုချုပ်ချတယ်ဆိုတာတော့မတွေ့ဘူးသူတို့ပြောတဲ့အထက်မှာဟို ဒီမိုကရေစီအတွက်မြန်မာစစ်ကောင်စီကိုဘယ်လိုဖိအားပေးပြီးတော့ဘယ်လိုလုပ်မယ်တန်ခတ်ပိတ်ဆွမယ်ဆိုတော့နောက်နိုင်ငံတမှုစီပြောနေသလိုအဲ့လိုလိုက်ပြောတာတော့မတွေ့ရပါဘူး ဒါဖြစ်နိုင်ရခုကလည်းအာရှန်တဲကနိုင်ငံတွေကလည်းသူ့အလှဲ့ဥက္ကဋ္ဌတောင်သူ့ဘုံရောက်လာမှပဲဒီပြဿနာကြီးကသိရှုပ်ထွေးတော့သူတို့ဘယ်လိုကင်တွယ်ရမယ်ဆိုတာပြင်းပြထန်တာအရေးဒီစဉ်းစားရတာဖြစ်ပါတယ်ဆိုတော့ဖိလစ်ပိုင်ကလည်းသူ့အလှဲ့ဥက္ကဋ္ဌအလှဲ့သူ့စီမရောက်သေးတဲ့အတွက်ကြောင့်ဖိတ်တော့လေသံမပြောင်းသေးဘူးလို့ရေလိုက်ငါလိုက်ဆက်ဆံနေတယ်လို့ပဲယူဆမှာဖြစ်ပါတ ်ပါတယ်